နှစ်2019နိုဝင်ဘာလမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ SEA Game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပ်ပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်။ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ SEA Game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ်။ e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်။ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘယ်လောက်စိတ်ဝင်စားရှိကြသလဲဘယ်လောက်ကြဲကြဲပြန့်ပြန့်ကစားနေကြပါသလဲမြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကတန်းနဲ့ချီရှိနေပြီလို့ပြောပါတယ
်မြန်မာနိုင်ငံမှာတော့ဒီနေ့တည်းကအခုဆို e-sport တော့စိတ်ဝင်စားလာကြတယ်ကစား streamer တွေများလာပြည်ရာတွေတော့ကစားကြပါတယ်မြန်မာနိုင်ငံမှာတကယ်ဟိုပါမရှိရဲ့ဒီချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါကိုဆိုလို့ရှိရင် PC player ဆိုရင်1000လောက်ရှိတယ် mobile player ဆို4000လောက်ရှိတယ်ခင်ဗျာအားလုံးပေါင်း50 60000လောက်ရှိနေဒီမှာနိုင်ငံမှာ e-sport ကစားသမားတွေပေါ့နော်ဒါ total ကစားသမားအကြီးဆုံးပေါ့နေတိုင်းဆိုရင်တော့တစ်ဝက်လောက်ရှိရင်ရှိမှာပေါ့ဒါမှမဟုတ်4ပုံတစ်ပုံလောက်ရှိရင်ရှိမှာပေါ့ဒါပေမဲ့ကစားသမား50 60000လောက်ရှိနေခင်ဗျာ
e-sport ဆိုတာကကမ္ဘာနေရာဆောင်ကဂိမ်းမာတွေအင်တာနက်ကွန်ရက်ထဲမှာစုံပြီးတော့အွန်လိုင်းကစားကြတဲ့ electronic game ဖြစ်ပါတယ်။ computer သုံးကစားကြသူတွေဆိုရင်မျက်နှုံးမြင့် internet ချိတ်ဆက်ထားတဲ့ computer ကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile လက်ကင်ဖုန်းသုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘို့တော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ်။ဒါကြောင့် e-sports ကငွေကြေးတတ်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
။ touch ရှိမှရေလို့တော့မဟုတ်ပါဘူးကွာ။အဓိကတော့ဒီ player အတင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ကလို့တော့ဒီအပြင်းသား၅ရောက်အချင်းချင်းစီးစီးလုံးလုံးရှိမယ် communication ကောင်းမယ်တင်းမော်အပြည့်ဝရှိမယ်ဆိုလို့ရှိရင်တော့ဒါအဆင်ပြေပါတယ်ဟုတ်ကဲ့အဲ့ဒါရှိမှကစားလို့ရရဲ့လို့တော့မဟုတ်ပါဘူ
းဘာလို့လဲဆိုတော့သူကအများအား online မှာကစားနေရတဲ့ခါကျတော့ at least တော့ဒီ online တက်ဖို့အတွက်က data ပေးရတာမျိုးပတ်စံလိုတယ်လေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေကိုရောဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့အယူအယီနေနဲ့ပဲပြောလို့ရပါဘောနော်ကျွန်တော်တို့အခုဆိုလို့ရှိရင်ပါရမီရှိရဲ့တက္ကသိုလ်ကျောင်းသားတွေကိုနောက်ပိုင်းဟိုစကောလာရှစ်တွေစပွန်ဆာရှစ်ပေးတော့ရှိပါကျွန်တော်တို့အနေနဲ့တော့ဒီအတက်နိုင်ဆုံးကူညီသွားမှာပါတကယ်ပါရမီရှိတဲ့ကစားသမားတွေရောအခုလည်းတချို့ကျွန်တော်တို့စပွန်ဆာရှစ်ပေးထားတဲ့စကောလာရှစ်ပေးထားတဲ့ကျောင်းသားတွေဒီလိုရှိပါ
ဒီကစားချင်တဲ့သူတွေပေါ့နော်ဒီ e-sport ဆိုတာကိုသိလာပြီးတော့ကစားချင်တဲ့သူတွေအတွက်ကဘယ်လောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲ
။အော် PC platform မှာဟိုအိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ် game ဆိုင်မှာပဲဖြစ်ဖြစ်ငယ်ချင်းတွေစုပြီးဆော့လို့ရပါတယ် PC ကတော့ PC ကတော့ facility ပိုလိုပါပေါ့နော် mobile ကတော့အမှမှာဖုန်းတလုံးမရှိတဲ့အနေနဲ့ရှိရဆိုကစားလို့ရပါပြီ။ကစားရတဲ့နေမှာပေါ့နော်နှမျိုးရှိတယ်အပန်းကြီးကစားရုံသက်ဒါမှမဟုတ်အကြီးကျ professional ပြန်ဝဲဝေဝင်တဲ့ဟိုလိုကစားလို့ရပါတယ်အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော် HUG ကလုတ်တာအနိုင်ငံသားလာလုတ်တဲ့ပွဲတွေအကုန်လုံးကမြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်ကိုယ်ပိုင်ကိုဒီနိုင်ငံတကာစစ်မှီပြိုင်ပွဲတွေမှာမြန်မာနိုင်ငံသားဖြစ်တာနဲ့အသက်18နှစ်ဆက်ဆိုတာနဲ့ဝင်ပြိုင်လို့ရပါတယ်ကျွန်တော်ကိုယ်ပိုင်ကိုသင်ခွင့်ပေးပ
ါဒီနိုင်ငံတကာ e-sports ပြိုင်ပွဲတွေဝင်နိုင်တဲ့အထည်ကိုဒီတော်တော်လေးတော်တဲ့အဖွဲ့တွေပေါ့နော်ဘယ်လောက်ရှိပါလဲ
PC မှာ Sinner Server Trend Over Flash တို့ခုနောက်ပိုင်းဆို Flash တို့ပေါ့နော်ရှိပါတယ် Mobile မှာဆိုလည်း Gaming Store တို့တခြားကျန်နေလည်းရှိပါရမယ်။၄-၅ပွဲလောက်ရှိပါရဲ့နိုင်ငံသားနဲ့ရှင်ပြန်နဲ့လို့ရတယ်။ Dota 2မှာဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီး Steam Veteran က WESG C ပေါ့နော်။ World Electronic Sport Game C ဆိုရတဲ့အစင်လာရှိတဲ့သမိုင်းရှိတဲ့ပြိုင်ပွဲကြီးမှာဝင်ရောက်ရှင်ပြန်ပြီးတော့ Second Runner ကရရှိခဲ့ပါဒါမြန်မာပြည်ရဲ့သမိုင်းမှာဆိုနိုင်ငံသားပြိုင်ပွဲမှာတတိယပထမဆုံးရတာပေါ့နော်ဒီမှာလည်း team the trend နဲ့ဒါမျိုးတွေရှိလာပြီးအခုမနစ်ကဆိုလဲ MSC mobile sport ပေါ့နော် mobile legend bang southeast asian cup မှာလည်းကျွန်တော်တို့မြန်မာနိုင်ငံကိုစားသူပြီးဘာမီ score သွားရောက်ကစားခဲ့တယ်ဆိုတော့နိုင်ငံကပြန်ပွဲတွေမှာမြန်မာအသင်းတွေကတဖြည်းဖြည်းတက်လန်းလာပြီးပေါ့နော်ခွင့်ရေးရှိရတယ်ဗျအဲ့တော့ဒီမြန်မာနိုင်ငံမှာနိုင်ငံကပြန်ပွဲတွေများများလာပြီးတော့လုပ်လေကျွန်တော်တို့မြန်မာနိုင်ငံသားတွေခွင့်ရေးများများလေကျားလေ international stage ball ကိုဒီကလန်ဖို့လောက်ကူလေးပဲဖြစ်ပါပ
ါနိုင်ငံတကာပြိုင်ပွဲတွေမှာဒီအသင်းလိုက်ကစားတဲ့ e-sports ကစားနည်းကတိတ်ကိုအကျိုးမြတ်များတဲ့ကစားနည်းတစ်ခုဖြစ်ပါတယ်စူကြီးကလည်းတန်းနဲ့ချီအထိပေးတာမဟုတ်ပြိုင်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်သူတို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့ sponsor တွေရှိကြပါတယ်မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား
ရှိ ှိတယ်မှာရှိတယ်မှာ DWESG အတွက် Team Veteran သွားပြိုင်တော့ဆိုကျွန်တော်တို့ HOG နဲ့ဒီ DWESG ပူးပေါင်းပြီးတော့ပေါ့နော်သူတို့ဒီကနေလေးရင်စားတက်တာအစရန်ကုန်လေးရင်ပြန်ဆင်းပြန်ရောက်တဲ့အထိအစဆုံးပံ့ပိုးမှုတွေမျိုးစုံတွေကျွန်တော်တို့ကပြုလုပ်ပူးပါတယ်တခြားဖွဲ့စည်းတွေလည်းပြုလုပ်နေတာရှိပါတယ်ဒီခုနောက်ပိုင်းပို့ပြီးတော့ကစားသမားတွေကိုပံ့ပိုးလာကြပါပါတော့လေဒါတိုင်းဆောင်ရှိရှောက်နိုင်ငံကကျန်ဝဲတွေဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါရမီရှိတဲ့ကစားသမားတွေနိုင်ငံသားစားသမားတွေနဲ့တန်းတူဝင်ရေးရပြီးတော့တန်းတူရှင်းတဲ့နိုင်ငံကိုကျွန်တော်ကဆက်လက်ကြိုးစားပြီးသွားမှာ
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတော်အားရှာအားကစားပြိုင်ပွဲစီဂိမ်းကြလို့ရှိရင်e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုအဖြစ်နဲ့သတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင
်အခုကျွန်တော်တို့ဝင်ဟိုအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနနဲ့ဆုံဆန်းကြည့်ရှိရတော့သူတို့ဒီ e-sport ဝင်ပြိုင်ဖို့ရာသီဝါပြီသူတို့ plan နေနဲ့လုပ်နေပြီသူတို့ plan မလဲပဲခင်ဗျာ plan မလဲလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါရမီရှိတဲ့ဒီနေရာကိုရွေးချယ်နိုင်ပြီးတော့တခြား training ပေးကန့်နေပြီးတော့ဝင်ရောက်ပြန်မယ်ဆိုလို့ရှိရတော့ဒါတကယ်ကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်ဆုံးချပါတယ
်။ရန်ကုန်မြို့မှာဒီပထမဆုံး e-sport game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမဲ့ Olympic ပြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီ Olympic အားကစားပွဲတွေမှာ e-sport ကို Olympic အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာ Olympic Committee IOC ကဆုံးဖြတ်မှာဖြစ်ပါတယ်ရှင်။